ကိုရောပါတမ်က EU အဖွဲ့ဝင်အဖြစ်ပြည်ထောင်နိုင်ငံဆက်ပြီးပါဝင်မလားဆိုတာကိုဒီကနေ့နှောင်းပိုင်းမှာအဆုံးဖြတ်ပြီးမယ်။တမိုင်းဝင်လူမှုဆန္ဒခံယူပွဲကိုဒီကနေ့စတင်ပါပြီ။လူမှုစစ်တမ်းတွေအရတော့ခွဲရေးတွဲရင်နှစ်ဖက်စလုံးတို့ကရလမတင်မရင်ရှိနေတာပါ။လူဝင်မှုကြီးချက်ရေးကိစ္စတွေကိုအဓိကထားခဲ့ကြတဲ့နှစ်လကြာပြင်းထန်မဲဆွယ်စည်းရုံးမှုတွေအပြီးမှာတော့လာရောက်မဲပေးသူအများပြားရှိမယ်လို့ခန့်မှန်းခဲ့ကြပါတယ်။2000ပြည်နှစ်ကစလို့ရွှေပြောင်းဝင်ရောက်သူနှုံးနှစ်ဆမြင့်တက်လာတဲ့ဗြိတိန်နိုင်ငံမှာလူမှုကြီးကြပ်ရေးကိစ္စကအတော်လေးအလွဲအမှားမခံမဲ့အကဲဆက်လာတယ်လို့လူမှုကြောင်းမှလည်းကွဲပြားမှုတွေရှိနေတာပါ။ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ EU အဖွဲ့ဝင်အဖြစ်ဆက်လက်ရည်တည်ဖို့ဦးဆောင်ပြောဆိုနေတာဖြစ်ပါတယ်။မနေ့ကြတာပရိနေကလည်းဘယ်ဘက်ကိုမဲပေးရမလဲမရေမရာဖြစ်နေသေးတဲ့မဲဆန္ဒရှင်တွေကိုနောက်ဆုံးမဲဆွယ်စည်းရုံးခဲ့ပါတယ်။ဗြိတိန်နိုင်ငံဟာခိုင်မာတောင့်တင်းတဲ့ဥရောပသမဂ္ဂပြုပြင်ပြောင်းလဲရေးမှာဗြိတိန်နိုင်ငံအနေနဲ့ပိုပြီးလုံနိုင်စွမ်းရှိတယ်လို့ဗြိတိန်ဝန်ကြီးချုပ်ကပြောပါတယ်။ဗြိတိန်နိုင်ငံအနေနဲ့အဖွဲ့ဝင်28နိုင်ငံပါဥရောပသမဂ္ဂကနေနှုတ်ထွက်လိုက်မယ်ဆိုရင်တော့ဗြိတိန်ရဲ့စီးပွားရေးကိုအထိနာစေလိမ့်မယ်လို့လည်းဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့ EU အဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ရေးကိုစန့်ကျင်သူတို့ကပြောဆိုကြပါတယ်ရှင်။